အေရီတိုင်းနဲ့ဘကိုးတိုင်းထက်ကဒေသတချို့မှာနောက်သုံးရက်အတွင်းမြစ်ရေဟာစိုးရင်ရေမှအထက်မှာပဲရှိနေမှာဖြစ်တာကြောင့်မြစ်ကမ်းတစ်ဘေးနဲ့မြေနိမ်ပိုင်းတွေမှာနေထိုင်သူတွေအနေနဲ့သတိထားကြဖို့မိုးစလဌာနကနှိုးဆော်လိုက်ပါတယ်။အခုနှစ်ဇူလိုင်လဆပိုင်းကနေစပြီးတော့မြစ်ရေကြီးမှုကြောင့်မြန်မာနိုင်ငံမှာရေပေးသင့်ပြည်သူ13,000လောက်ရှိနေပါပြီ။တင်ပြအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းထောက်မမင်းမြင့်ခိုင်ကတင်ပြထားပါရရှင်
။အေရီမြစ်စစ်တောင်းမြစ်ငဝုံမြင့်နဲ့တိုးမြင့်တို့မှာမြင့်ရီတိုးနေတာကြောင့်အေရီတိုင်းဒေသကြီးနဲ့ပဲခူးတိုင်းဒေသကြီးတွေကဒေသတချို့မှာနောက်၃ရက်အတွင်းမြင့်ရီဟာစိုးရိမ်ရေမှတ်ကိုကျော်လွန်နေမှာဖြစ်တယ်လို့မိုးလေဝသနဲ့ဇလဗီဒညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကပြောပါတယ
်ဒီကနေ့အနေနဲ့တိုင်းအောင်ကြရအောင်ဆိုတော့ကျွန်တော်တို့အေရီမြင့်ရာဒီဟင်္ဒရာမြို့မှာနှစ်ပြည်ခံပါတော့ကျွန်တော်တို့ကတော့တပြည်ခွဲတော့သွားစိုးရိမ်ရေမှတ်ထံမှာရောက်နေရပါတော့ဆိုတော့ဒီနေ့တော့အနေငယ်ဆပြီးတော့ကြာနေပြီဒါမဲ့သူကအကြနေတယ်ပေါ့နော်အဲ့လိုမျိုးပဲကျွန်တော်တို့စစ်တောင်းမြင့်ဒီမက်တော့မှာတော့သွားတော့ဆိုရင်မက်ထက်ကိုနှစ်ပြီးခွဲတော့ချုံနေတယ်ပေါ့နော်မက်တော့မှာတော့ဒါဆိုရင်တော့နှစ်ပြီးခွဲပြီးတော့နှစ်ရက်မှာတော့နောက်ထပ်ပြီးခွဲတော့ဆက်ပြီးတော့တန်းတန်းနေသူလည်းဆိုရင်မက်ထက်မှာဆက်ရှိမယ်နေတော့ပေါ့နော်အဲ့လိုမျိုးပဲကျွန်တော်တို့ဒီငဝင်းမြင့်ပေါ့နော်ဒီအတိုင်းကျောင်းမှာနှစ်ပြီးခွဲတော့နဲဒီတောင်ပေါ်မှာတစ်ပြီးခွဲတော့သူကကျော်လွန်ပြီးတော့ရောက်ရှိနေတယ်ဒီ၃ရက်အတွင်းမှာတော့ငါတိုင်းကြောင်းနဲ့တော်ပေါ်မှာပေါ့နော်နောက်ထပ်ဒီပေဝက်တော့ဆက်ပြီးတော့မြင့်တက်လာနိုင်တဲ့အနေအထားလေးရှိတယ်ပေါ့နော်အဲ့ဒီမျိုးပဲတိုးမြင့်ကြီးပေါ့နော်တိုးမြင့်ရတာမူရင်မြို့မှာသွားပေဝက်ဆန်သွားဆိုရင်မကူကျော်နေတယ်ပေါ့နော
်အဲ့ဒီဒေတာတွေမှာနှစ်စဉ်နှစ်တိုင်းမြင့်ကြီးကြီးမှုရဲ့နောက်ဆက်တွဲ NDA တွေကြုံတွေ့နေရတာမို့မြက်ကန်းနဘီနဲ့မြေနိမ့်ပိုင်းတွေမှာနေထိုင်သူတွေအနေနဲ့အထူးဂရုပြုကြဖို့လဲဒေါက်တာကျော်မိုးကတိုက်တွန်းပါတယ
်ဒီကမှာရှိတဲ့လူအနေနဲ့ပေါ့နော်ညီနာအရမ်းမရှိတဲ့ဒီနေနဲ့ဒီကောင်းလို့ဒီကြီးလေးဆလာတဲ့ကြောင့်မျိုးလို့ဒီဒီကမ္ဘာကြီးတို့ဘာလို့ရှင်းနေလဲကြောင့်မျိုးဒီသူတို့ဒီကမှာအုပ်စုတဲ့ကျေရောဘောနော်တော်ပြီးကောင်းဝေးကုန်ပြီးဒီရဲ့တန်းကျော်ရဲ့အတိုင်းဘောနော်တန်းတာဆောင်ရွက်ဖို့လိုတယ်ဆိုတော့ကျွန်တော်အနေနဲ့ပြောလို့ပါတယ
်ချင်းတွင်းမြစ်အေရော်ရီမြစ်နဲ့တန်လွင်မြစ်ရေကြီးမှုကြောင့်ဇူလိုင်လ1ရက်နေ့ကစပြီးမြန်မာနိုင်ငံမှာရေပေးသင့်ပြည်သူစုစုပေါင်း13,000အထိရှိပြီးနှစ်ဦးသေဆုံးခဲ့တယ်လို့ကေဇေးကြီးနဲ့ပြန်လည်နေရာချထားရေးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာကိုကိုနိုင်ကအခုလိုပြောပါတယ
်အခုကကျွန်တော်တို့ဘာကြံနေသေးလဲဆိုအေရော်ရီမှာနည်းနည်းကြံတယ်နောက်ပြီးတော့မှရေစကြိုပခုတ်ကူမှာကြံတယ်မင်းရဲ့စိုက်သူစားကြနေပြီတတိုင်းမှာဆိုမရှိတော့ဘူးပေါ့နော်အချို့တော့မကွေးတိုင်းမှာနည်းနည်းရှိသေးတယ်သူကပကိုးဘက်မှာလေပတောင်းချွေတောင်ပြီးမှာဘုန်းကြီးကလည်းစတော့ကြနေပြီပေါ့နော်ဒီနေ့အထိကဇူလိုင်လ10ရက်နေ့ကစပြီးတွက်လာတာမှာစုပေါင်းကလူကြီးရသတိနှပေါင်းရှိတယ်နှစ်ယောက်ပြီးနောက်စခန်းပေါင်း146ခုကိုဖွင့်ရတယ
်အခုနှစ်အတွင်းမကွေးတိုင်းမှာရေကြီးမှုတန်းအဆိုးအဝါဆုံးခံစားခဲ့ရတာဖြစ်ပြီးစကိုင်းတိုင်းပကိုးတိုင်းအေရီတိုင်းနဲ့ကရင်ပြည်နယ်တို့မှာလည်းရေကြီးရေရှမ်းမှုကြုံတွေ့ခဲ့ရတာဖြစ်ပါတယ်မြန်မာပြည်ဟာတဘာဝ BND ရဲ့အများဆုံးရင်ဆိုင်နေရတဲ့ကမ္ဘာနိုင်ငံတွေစီးရင်ထဲမှာထိတ်ဆုံးကပါဝင်နေတာမို့လက်ရှိ NLD အစိုးရလက်ထက်တဘာဝ BND ရဲ့ဆိုင်ရာစီမံခန့်ခွဲမှုကိုအဓိကဦးစားပေးမူဝါဒအဖြစ်ချမှတ်ဆောင်ရွက်သွားမယ်လို့ပြီးခဲ့တဲ့ရက်ပိုင်းကနယူးယောက်မြို့မှာလုပ်တဲ့တည်ရန်စာသားနဲ့ BND အများဆိုင်ရာကုလသမဂ္ဂအထူးစည်းဝေးမှာမြန်မာအစိုးရခေါင်းဆောင်တွေကပြောဆိုခဲ့တာလည်းဖြစ်ပါရဲ့ရှင်